ကချင်ပြည်နယ်အထက်ပိုင်းဒေသမှာကျွတ်တီတောင်ကျနာကြောင့်တောင်ရခင်းအများပြပျက်စီးပြီးတော့ဒေသခံတွေဟာအငက်ဘေးနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။ဒါဟာနှစ်90အတွင်းမှာတစ်ချိန်ဖြစ်တတ်တဲ့ဝါသီတိရာနဲ့ဆက်ဆက်နေကြောင်းဒေသခံတွေကပြောပါတယ်။
KDNG ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကတော့ဒီဒေသခံတွေအငက်ဘေးမကြုံရအောင်
ကူညီပေးလုပ်ငန်းတွေကိုတက်နိုင်တဲ့လောက်ဆောင်ရွက်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြပါမှာပါရှင်။
အေရဝတီမြစ်စုံဒေတာအထက်ပိုင်းဆွန်ဘရာဘုံနဲ့အင်ဂျင်ရန်မြို့နယ်တွေမှာကြွက်တီတောင်ကျမ်းတဲ့ဘေးကိုရင်ဆိုင်နေရတာပါ။တောင်ရခင်းတွေကြွက်ကြောက်ပျက်စီးနေတဲ့အခြေအနေကိုဒေတာခံတူကဗီအိုအေကိုအခုလိုပြောပါတယ်။ဒီနေ့ဖြစ်တဲ့ကစကားပြင်းအချင်
်ကြီးဒီကြောင်ရုံမျိုးနဲ့အားကကိုလို့ဖြစ်ရှိခါရပြီဆိုတော့ရတယ်ဒီနေ့ကအဲကြီးလာနေမပြောဘူးလည်းနော်ဆရာအဲတောင်ရပဲညီခုနဲ့ဒီတော့လက်ဖြစ်နေတာအားရတော့ရတော့ကိုယ်လေးခက်ခဲနေပုံပေါ်ဒီနေ့
ဆွန်ဘရာဘွန်မျိုးနယ်ကဒေသခံသူကတော့ကြွက်တေတောင်းကျန်းလာတာဟာပြီးခဲ့တဲ့နှစ်ဝါသီချိန်ကစတင်ခဲ့ပြီးဒီနှစ်ပုံမှုဆိုးဝါးလာတယ်လို့ပြောပါတယ
်2021ကနေမလီခရဲ့ချက်သက်အဲ5ရောလောက်အမှဝါဒီအတိပြီးတာမျိုးတွေဖြစ်တဲ့ခါကျတော့ကြွက်ကြရန်ပေါ်လာတယ်တောင်ရစပါတချို့တွေကအကုန်ပြီးပါပါတော့ပေါ့အဲ့ဒီနှစ်2021ပေါ့နော်ဒီနှစ်မလဲပိုးမှဆူးလာတာဟုတ်ကဲ့မလီခရဲ့နောက်တဲ့ချန်စူပရာဘုံเนี่ยที่ที่ยังพูดจาสมาชิกได้อยู่ว่าเนี่ยคงต้องต้องอยากสบายดีแหละช่วยเป้ดิปอนอสักกันเนี่ยดิยังมีค่าเยอะชิดแต่ชั้นแต่แบบมาเลยยาซูเนี่ยดิชั้นจะรอสุปราบุมุเนี่ยชั้นจะรอจังยังไม่แล้วแกใช
่ดีเดต้ามาในทางดูเลยฮะบวายัดดีไอ้ด้วยရွှေပြောင်းတောင်ရအပေါ်အဓိကမိခိုနေရပြီးလမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်ရခိုင်ကလေးကစားနေရိတ်ခခက်ခဲတဲ့ဒေသတွေဖြစ်တယ်လို့ KDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစားကြီးကပြောပါတယ်လက်ရှိကြွက်ပေးအနေနဲ့ရင်ဆိုင်နေရတာကိုတက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အရေးပေါ်အကူအညီတွေဆောင်ရွက်ပေးဖို့လည်းအခုလိုတိုက်တွန်းပါတယ
်အဓိကတိမိခိုတာအဲ့ဒီတောင်ရလူတွေကလမ်းပန်းဆက်သွယ်ရေးကချက်တဲ့ခါကျတို့ဒုက္ခရောက်တယ်ဒီနေ့ကပုံရှိတဲ့လုံးချက်သေးတယ်ရောက်တယ်နောက်ထုံးစံနိုင်ငံရဲ့ခြေနေချောင်းရဲ့ကုန်စည်လုံးညှိတက်တာရဲ့ဒီဒေါ်လာဈေးရှိသေးဒီလိုပစားတဲ့အချိန်မှာကျတော့ဒီအခါတိုင်းနစ်ချက်ပြီးမှအငတ်ပေးကြုံတိဖွေးချီရပါတော့တက်ခါရအလုံးအဖွဲစီးရရောအဖွဲစီးပေါင်းဆိုကြတော့ဒီသာချင်းစာနာထောက်ခါမှုကြီးကထောက်ပံ့တင်တယ်ပေါ့နော်အဲ့ဒီအခုချက်ပေးတယ်ကျွန်မရတဲ့ဒီအရေးကိုဒီမြစ်သားပိုင်းကလူထုလေးပေါ့နော
်1989ခုနှစ်ကလည်းကချင်ပြည်နယ်မြစ်ဆုံအထက်ပိုင်းဒေသမှာအလားတူကြွက်ပေးကြောက်ရောက်တာကြောင့်ဒေသခံတွေအငတ်ပေးရင်ဆိုင်ခဲ့ရပြီးတေဆုံးသူတွေရှိခဲ့တယ်လို့အခြားဒေသကိုပြောင်းရွှေ့သွားတာတွေရှိခဲ့ပါတယ်2006ခုနှစ်ကလည်းချင်းပြည်နယ်တောင်ပိုင်းဒေသတွေမှာဝါသီးပြီးခဲ့ပြီးဝါသီးလာစားတဲ့ကြွက်တွေကတောင်ရစပားတွေဖျက်ဆီးခဲ့တာကြောင့်2010ခုနှစ်လောက်အထိရိတ်ခအခက်ခဲနဲ့ရင်ဆိုင်ခဲ့ရပူပါတယ
်ကိုစံကျော်ပြပြသွားတာပါ